ဟုတ်ကဲ့ခင်ဗျဘင်္ဂလားဒေ့ရှ်အစိုးရကခားရတဲ့ဆိုရဲအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အခြေစိုက်တဲ့ဒီဖိုလီဟော့ရှေ့နေအဖွဲ့ကြီးကပြောတာကဘင်္ဂလားဒေ့ရှ်အစိုးရကလုတ်ပန်ခွင့်ပေးရတဲ့ကိုနိုကိုဖိလစ်အမေရိကန်ရေနံတူးဖော်ရေးကုမ္ပဏီကိုရောဒီတိန်အခြေစိုက်တဲ့တာလိုရေနံရှာပွေရေးကုမ္ပဏီတွေလုပ်ငန်းမစနိုင်အောင်မို့လို့မြန်မာစစ်သည်မိုးတွေကချင်းချောက်မှုတွေရှိခဲ့တယ်ဆိုပြီးအဲ့ဒီရှေ့နေအဖွဲ့ကြီးကထောက်ပြထားပါတယ်မြန်မာစစ်အစိုးရဘက်ကအကြောင်းပြတာကအခုဘင်္ဂလားဒေ့ရှ်တို့တူးဖော်ကျင်းနေတဲ့ဆိုတဲ့ရေပိုင်နဲ့ကမြန်မာကလုပ်နေတဲ့ရွှေဂက်စ်သဘာဝတန်ငွေလုတ်ကွက်နဲ့နီးနေပြီးတော့ဒါဟာမြန်မာပိုင်နယ်ထဲရှိနေတယ်လို့စစ်အစိုးရကပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်အရေးကိုစောင့်ကြည့်နေတဲ့ကိုမျိုးထွန်းကရှင်းပြပါဗျာကျွန်တော်တို
့လက်လာဒီနာတိတိကတော့ဒီရေပိုင်နဲ့ကလည်းဒီကျွန်တော်တို့ဒီခိုင်းဒီနေတော့ဒီတော့ဒီစိုက်တွေအနေနဲ့နီးလေဒီဘင်္ဂလားပိုင်နယ်ကသမာဖကတိရတဲ့ဒီကျွေးကြတဘာဝလုံးကိုအဲ့ဒီနည်းနည်းမိနေတယ်အဲ့ဒါကဗမာရောလည်းငါတို့ပိုင်တဲ့ဒီကောင်ကကျွန်းနေကြတာပေါ့
ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသတင်းမီဒီယာတွေကတော့ကိုနိုကိုဖိလစ်နဲ့ထာလိုနိုင်ငံသားကုမ္ပဏီနှစ်ခုကရေနံတဘာဝတန်ငွေရှာဖွေတဲ့နေရာဟာဘင်္ဂလားဒေ့ရှ်ပိုင်နဲ့ဆိုပြီးတော့ရေးသားဖော်ပြနေတာရှိကြောင်းလဲကိုမျိုးထွန်းကပြောပါတယ
်သူတို့ရေးသားပြောဆိုနေတာကဒါဘင်္ဂလားဒေ့ရှ်ဒီခင်းလာဒီခင်းနေနေနေဖြစ်တယ်ဒါလည်းဒါကကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကပန်းနေနေဖြစ်တယ်။ဒါကိုကျွန်တော်တို့လက်ရခုချလို့မရဘူး။ဒါကကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံလေးကိုအရေးကြီးတဲ့နေရာဖြစ်တဲ့ဒီနေရာကသဘာဝတည်းနဲ့ဒီနေရာကတည်းကဒါဘင်္ဂလားဒေ့ရှ်ကလည်းအရေးကြီးတဲ့နေရာလေးဖြစ်တယ်။ဒါလည်းကျွန်တော်တို့ဒီနေရာကိုလုံးဝလွတ်လပ်မရဘူးဆိုတဲ့အခြေအနေ။အဲ့လိုအဲ့လိုပုံစံမျိုးရတာကိုသိရတယ်ကျွန်တော်
။လွန်ခဲ့တဲ့နှစ်ရက်သုံးရက်အတွင်းကဆိုလို့ရှိရင်ဒီဘင်္ဂလားဒေ့ရှ်နိုင်ငံပိုင်စစ်သည်မိုးတွေကအဲ့ဒီလုတ်ကွက်ရှိတဲ့ရေပိုင်နယ်ထဲမှာလှည့်လည်နေကြတယ်လို့ပဲစီအစိုးရနေပြည်တော်ရဲ့အမိန့်နဲ့ဆိုပြီးတော့ဒီရေရက်သင်းမောတွေအဲ့ဒီဘက်ကိုဥတီခုံမောင်းနေတယ်လို့ကိုမျိုးထွန်းကပြောပါတယ
်။မြန်ခဲရင်ဒီကနေ့လောက်ဆိုရင်ဒီသင်းနာတဲ့စီကစစ်သားမောတွေအဲ့ဒီနေရာကိုကဲပြီးဆင်းချနေတယ်။ဒီမှာအဖြစ်ကလည်းဒီခနိုက်တွေတိုက်ရဲခနိုက်ရခနိုက်တွေနှဲ့ဒီပိုက်ဆံပေါ်နေပြီးတော့ဒီနေပြည်တော်ကနေပြီးတော့တိုက်ရိုက်သင်္ကလပ်တန်တော်ပြတ်ရတယ်ဆိုတော့အဲ့ဒီပြင်းနေတဲ့ကျွန်တော်ရထားတယ်
အဒီတော့တွင်မြန်မာစီအစိုးရရဲ့နေဆက်ခြံစည်းရိုးကာနေတဲ့ကိစ္စကြောင့်ဟိုဘင်္ဂလားဒေ့ရှ်မြန်မာနေဆက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစစ်အင်အားတွေဟိုတိုးချလာတာမျိုးရှိပါတယ်ဒီကနေ့အောက်တိုဘာ14ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးတူကုပြောတာကဟိုဘင်္ဂလားဒေ့ရှ်မြန်မာနေဆက်မှာမြန်မာဘက်ကခြံစည်းရိုးကာတဲ့ကိစ္စအပါအဝင်ပေါ့လေဒီမြန်မာတပ်တွေရွှေပြောင်းလှုပ်ရှားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဘာမှစိတ်ပူစရာမလိုတဲ့အကြောင်းဟိုဒီတာစောင့်ကြည့်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်ကိုကာကွယ်သွားမယ်ဆိုတဲ့အကြောင်းသူကပြောလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းဒီတုန်းကဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးမူနီကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာဝန်ကြီးကိုခေါ်ပြီးတော့ပြဿနာတွေကိုပြည်ပြည်လည်လည်ကင်ထွဲဖြေရှင်းကြဖို့တတိပေးခဲ့တာလည်းရှိပါတယ်။အခုလိုဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဟိုတန်ရေးတမန်ရေးအပါအဝင်ပေါ့လေနှစ်ဖက်နိုင်ငံတွေရဲ့စီးရေးလှုပ်ရှားမှုတွေပေါ့ရှေ့အလားအလာတွေကိုဘလို့သုံးသပ်နိုင်မလဲလို့မေးကြည့်တဲ့အခါမှာဒီဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်စောင့်ကြည့်နေတဲ့ကိုမျိုးထွန်းကအခုလိုမှတ်ချက်ပေးပါတယ်
။ဒီဟာကဒီပြဿနာကိုမဖြေရှင်းနိုင်တော့ရေပြင်တိုင်းကပြဿနာကိုတိတိကျကျမဖြေရှင်းနိုင်ဘူးများကလည်းတော့ဒီနေရာမှာရေနံတူဘောတဘာဝတင်းနဲ့ရှာဖွေဖို့ဆိုတာကမဖြစ်နိုင်ဘူးဖြစ်ခင်ဗျာ။ဘာဖြစ်လို့ဆိုတော့ဒီလိုလုပ်ရင်တော့ဒီပြဿနာကိုမဖြေရှင်းလို့တော့မနိုင်ဘင်္ဂလားဒေ့ရှ်မြန်မာမနိုင်ဘူးကြမှာပြဿနာကိုပိုပြီးကြီးထွက်လာနေတယ်။အဲဒီကြောင့်မို့ပြဿနာမဖြေလို့ရှင်းဒီကုမ္ပဏီကမှလာလို့ရေနံတူဘောတဘာဝတင်းရှာဖွေရတာဖြစ်နေတယ်ခင်ဗျာ။
အိုဘင်္ဂလားဒေ့ရှ်နိုင်ငံဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကြားရေပိုင်တဲ့အငင်းပွားမှုကိုကုလသမဂ္ဂစပွဲကြီးပေါ်မှာဖြေရှင်းဖို့ကြိုးစားနေပေမဲ့လက်တွေ့အခြေအနေတွေကတော့စိုးရိမ်ပွေရာစောင့်ကြည့်ရမယ့်အချက်တွေပဲဖြစ်ကြောင်းပြင်ပြလိုက်ရပါတယ်ခင်ဗျာ။